မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ22ရက်ခြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိဒိုင်းနိုမီတာ16 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ညနေပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့သတင်းစာဆရာတက်ခံရမှုတို့တာဝန်ရှိပေမဲ့ sorry ကိုပြစ်ပင်မှာမဟုတ်ကြောင်းသမတ်တော်နဲ့ track ပြောလိုက်ပြီးနောက်တနေ့မှာပဲကမ္ဘာရေနံဈေးမတက်အောင်ထိန်းထားနိုင်တဲ့အတွက် sorry နိုင်ငံကိုကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာ2016သမတ်ရွေးကောက်ပွဲမှာကျောင်းဝင်နောက်ရှိတယ်လို့ဆွဆွဲခံထားတဲ့ရုရှားစစ်တောင်းလိုင်းဖွဲ့အကြီးအကဲကမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်အထက်မှာတော့အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာဆွန်မြေကျေးဇူးတော်နေ့ဖြစ်ပြီးတော့ကျေးဇူးတော်နေ့အခမ်းအနားအတွက်စားတောက်တွေနဲ့ဆင်နွှဲဖို့နိုင်ငံတော်မှာမိသားစုတွေပြင်ဆင်နေကြပါတယ
် No matter what your religious basis or your beliefs are I think we are all here as Americans
MD Foundation တည်ထောင်သူတို့ဖြစ်တဲ့ Ahmed Azar ရဲ့ပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါ့အပြင်တရုတ်ပြည်မှာနေဆက်မှာစစ်စီးရင်တင်းကျက်တာကြောင့်နေဆက်ကုံတွေအပေါ်ဘလူကရဲ့ရိုက်ခတ်မှုတွေရှိနေပါသလဲတခါချင်းမြင်းနယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ရေးတင်းမာနေတဲ့အကြောင်းအပါအဝင်မတန်ဆွမ်းကလေးတွေအတွက်ကလေးတွေပြန်လဲထူထောင်ရေးအတွက်လှုပ်ဆောင်နေတဲ့ပရာဟိတအဖွဲ့တစ်ခုအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကောင်းလင်းဦးနဲ့မတ်စုမြတ်မုံတို့အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ခြေစိုက် sorry သတင်းစာဆရာတက်ခံရမှုတွေတာဝန်ရှိပြီမြင်လဲ sorry နိုင်ငံကိုပြစ်ပင်မှာမဟုတ်ကြောင်းသမတ်တော်နဲ့ trend ကပြောဆိုလိုက်ပြီးနောက်တနေ့မှာပဲကမ္ဘာရေနံဈေးမတက်အောင်ထိန်းထားနိုင်တဲ့အတွက် sorry နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းကျေးဇူးတော်နဲ့အားလိုက်ရဖြစ်ဖလော်ရီဒါပြည်နယ်မှာအပန်းဖြေထွက်နေတဲ့သမရကပြောလိုက်ပါတယ်။သမရထွန်းကတော့အမျိုးသားလူညွန်ရေးနဲ့အကျိုးစီးပွားတွေကလူခွင့်ရေးပေါ်စိုးရိမ်မှုတွေထက်ပုံမကြီးမားရဲ့အကြောင်းလဲအားလိုက်ရမထွက်ခင်အင်ဂျီရောမှာတင်းတော့တွေကိုပြောဆိုထားတာပါ။အမေရိကန်သားဦးစားပေးမဲ့မူဝါဒအရဒေါ်လာဘီလီယံရပ်ပေါင်းများစွာအဆုံးရှုံးခံနိုင်မှာမဟုတ်သလိုရုရှားနဲ့တရုတ်နိုင်ငံတွေလက်ထက်အခွင့်အရေးတွေလည်းလွတ်ဆုံးရှုံးမခံနိုင်တဲ့အကြောင်းလဲသမရထွန်းကပြောသွားပါတယ်။ဆိုရင်နိုင်ငံနဲ့ဆက်ဆံရေးပြပြခဲ့မယ်ဆိုရင်တော့ရေနံဈေးတွေတက်လာနေတဲ့အကြောင်းလဲသတိပေးထားတာပါ။တူရကီနိုင်ငံက sorry ကောင်စစ်ဝင်ရုံးမှာပြပရောက်သတင်းစာဆရာဂျမဲခါရှောက်ကြီးအသက်ခံရမှု sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမင်တီကောင်းတီထားတာမျိုးဓမ္မမော်ရင်လည်းအမိန်ပေးခိုင်းစေတဲ့အကြောင်းအမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကစုံစမ်းလေ့လာတုံ့တက်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့မင်းမြန်ရမှာတော့သိရင်သိနိုင်တယ်လို့သိချင်မှလည်းသိမှာဖြစ်တဲ့အတွက်အတိအကျမပြောနိုင်တဲ့အကြောင်းသမရထရန့်ကသတင်းတော်တွေကိုတုံ့ပြန်ပြောဆိုသွားပါတယ်။သမရရဲ့ရည်ရွယ်ချက်အပေါ်မှာတော့ဝိုင်းရင်ထောင်လိုင်းအတိုင်းဝိုင်းကဆက်ဆုပ်ရင်ရှာတဲ့သဘောထားတွေကိုလည်းပြောဆိုထားကြတာပါ။အောက်တိုဘာ2ရက်နေ့ကဆော်ရီသတင်းစာဆရာအသက်ခံရမှုနဲ့ပတ်သက်ပြီးဆော်ရီနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးမကြီးဘူးဆုံးဖြတ်ခဲ့တာသူ့ရဲ့ကိုယ်ပိုင်စီးပွားရေးအကျိုးစီးပွားနဲ့မသက်ဆိုင်ကြောင်းလည်းသမရထရန့်ကတုံ့ပြန်ပြောဆိုထားပါတယ်။
အမေရိကန်မက္ကဆီကိုနယ်စပ်ကိုဖို့ထားတဲ့တပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးလုပ်ရက်တွေလုပ်နိုင်ဖို့ထရမ့်အစိုးရကလှုပ်ခွင့်ပေးထားတဲ့အပြင်လိုအပ်ရင်လက်နက်သုံးခွင့်ကိုပါပေးထားတဲ့ပါတယ်။တိတ်တင်းကြပ်မထားတဲ့ဒီတပ်ဖွဲ့ဝင်တွေလက်နာရမယ့်စီကံအမိန့်ကိုသမ္မတအစားအင်ဂျီရိုအရာရှိချုပ်ဂျွန်ကယ်လီလက်မှတ်နဲ့ပေးပို့ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဂျင်ဘန်တစ်ကပုထုနေ့ကအတည်ပြုပြောခဲ့ပါတယ်။စစ်ရဲတွေအနေနဲ့ဒိုင်းတွေလက်ကင်ဒုတ်တွေကိုပဲအသုံးပြုမှဖြစ်တယ်လို့ဝင်းကြီးမက်တစ်ကပြောပြီးတော့ဖြစ်ခတ်ခွင့်ပေးထားတဲ့အင်ဂျူရောရဲ့အမိန့်ကိုတိတ်မထူးကြသလိုလျှော့ပြောခဲ့ပါတယ်။နယ်စပ်မှာချထားတဲ့တပ်ဖွဲ့ဝင်အများစုကိုလက်နဲ့တတ်ဆင်မထားဘူးလို့လည်းဆိုပါတယ်။စစ်တပ်အနေနဲ့နယ်စပ်မှာဘလို့ဆောင်ရွက်မယ်ဆိုတဲ့နောက်ဆုံးအမိန့်ကသူ့စီမှာသာရှိတယ်လို့ကာကွယ်ရေးဝင်ကြီးကပြောကြားခဲ့ပါတယ်။မက္ကဆီကိုဘက်ကတရားမဝင်ဝင်ရောက်လာတဲ့သူတွေကိုတားဆီးနိုင်ဖို့အတွက်တမရထရမ်ကတပ်သား 9,800 နဲ့အရန်တပ်ဖွဲ့ဝင် 2,100 ကိုနယ်စပ်ဒေသမှာဖြန့်ချထားပါတယ်။နှစ်ပေါင်း 100 ကျော်တဲ့ကပြဋ္ဌာန်းထားတဲ့ဥပဒေအရအမေရိကန်တပ်တွေအနေနဲ့အမေရိကန်နယ်နိမိတ်အတွင်းမှာတိုက်ခိုက်ရေးဆောင်ရွက်မှုတွေလုပ်ခွင့်မရှိပါဘူး။
အမေရိကန်တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်တို့ကြားထူးထူးခြားခြားအချင်းများနေကြပါတယ်။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာခုံလုံးဝင်ရှောက်ထားမှုနဲ့ပတ်သက်တဲ့မူဝါဒကိုပေးချခဲ့တဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ကိုဘားမားရဲ့တရားသူကြီးဖြစ်တုံ့နှုံပြောဆိုတဲ့ပုံနိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်ဆာခက်ပြက်ပြက်တုံ့ပြန်သွားတာပါ။သမ္မတတယောက်ယောက်ရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းသမ္မတရဲ့ပြောဆိုချက်ကိုမနေ့တုန်းကပဲတုံ့ပြန်ပြောဆိုလိုက်တယ်လို့တရားရေးစနစ်ရဲ့တရားလွတ်လပ်မှုကိုလည်းကာဝယ်ပြောဆိုခဲ့တာဖြစ်ပါရဲ့။ဘားမားရဲ့တရားသူကြီးခရက်ရဲ့တရားသူကြီးဆိုတာမျိုးမရှိတယ်လို့ဘော့ရှက်တရားသူကြီးဒါမှမဟုတ်လေကလင်တန်ရဲ့တရားသူကြီးဆိုတာမျိုးလည်းမရှိဘူးတဲ့အကြောင်းအရင်သမ္မတဟောင်းတွေကတရားသူကြီးရောဘတ်ဆာညင်ညွန်ပြောဆိုသွားတာပါ။ချက်ချင်းတုံ့ပြန်လေးရှိတဲ့သမ္မတ ထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်လို့ကြေပာပြောဆိုခဲ့ပါတယ်။ဟိုဘာမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိနေပါတယ်ဆိုပြီး Twitter ကနေကြေပာပြောဆိုလိုက်ကြပါ။ယေရှုတော်နေ့အားလိုက်ရဲ့ကာလမှာသမထရန့်နဲ့အခြေအနေဖြစ်နေတဲ့တရားသူကြီးရောဘတ်ချာသမထရဲ့ Republican Party ကခန့်အပ်ထားသူတူဖြစ်ပြီးသမထကသူ့မူဝါဒတွေကိုဆန့်ကျင်နေရတဲ့ပြည်တော်စုတရားသူကြီးတွေကိုပြစ်တင်ပြောဆိုနေတဲ့အပေါ်ပထမဆုံးအချိန်တုံ့ပြန်ဝေဖန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာသမထကတရားသူကြီးတရားကိုပုဂ္ဂိုလ်ရေးရဝေဖန်တာမျိုးလုပ်လို့မရှိလို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတူကလည်းသမထရဲ့မှတ်ချက်ပေါ်ဝေဖန်ပြောဆိုတာမျိုးပုံမှန်အားဖြင့်ကတော့လုပ်လို့လုပ်တာမရှိတတ်ကြပါဘူး။
အမေရိကန်ပြည်ထောင်စုတော်ကအများအပြားခီးသွွားကြလေရှိတဲ့ကျေးဇူးတော်နေ့အားလိုက်ရက်အတွင်းဒီနှစ်ခီးသွွားတဲ့အရေးအတွက်ပြီးခဲ့တဲ့နှစ်ကထက်ကို900ခိုင်နှုန်းပိုများမယ်လို့ AAA မော်တော်ကားလမ်းခရီးဝန်ဆောင်မှု Auto Club ကခန့်မှန်းထားပါတယ်။လမ်းမတွေကားဂိတ်တွေဗူဒာယုံတွေမှာခီးသွွားသူတွေပြည့်နေပြီးတော့ဒီသတင်းပတ်ဗုဒ္ဓဟူးနေ့နဲ့စနေနေ့အတွင်း54သန်းကျော်အနည်းဆုံးအိမ်နဲ့မိုင်90ခွာအဝေးကိုခီးသွွားမယ်လို့ AAA Auto Club ကခန့်မှန်းထားတာပါ။အခုနှစ်ထဲမှာလောက်ခလာစာပိုများလာပြီးတော့သုံးဆွဲနိုင်မှုအားပိုရှိလာကြသလိုအိမ်အောင်စုတွေရဲ့ကျွယ်ဝမှုလည်းပိုတိုးလာနေတယ်လို့ဒီ AAA ကုမ္ပဏီရဲ့ဒုဥက္ကဋ္ဌ Bill Sutherland ကပြောပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာဒီကျေးဇူးတော်နေ့ရုံးပိတ်ရက်ကစတဲ့ Holiday ရာသီမှာခီးသွွားသူတွေပိုများလာမယ်လို့သူကခန့်မှန်းပါတယ်။ဒီကျေးဇူးတော်နေ့အားလိုက်ရက်မှာခီးသွွားကြတဲ့အပြင်ထုံနှန်းစင်လာအရာမိသားစုတွေမိဆွေတွေတွေ့ဆုံကြဝိုင်းဖွဲ့စားတောက်ကြလေရှိပါတယ်။နယူးယောက်မြို့မန်ဟတ်တန်အရာမှာတော့ကျေးဇူးတော်နေ့တိုင်းကျင်းပလေရှိတဲ့မေစီဂုံတိုက်ကြီးကစီစဉ်တဲ့ဒီလေထုပ်ရုပ်ကြီးတွေနဲ့အလှပြချီတက်ပွဲကနာမည်ကျော်ပါတယ်။ကျေးဇူးတော်နေ့အားလိုက်ရဲ့အပြီးဂုံတိုက်တော်တော်များများအထူးလျှော့ဈေးနဲ့ရောင်းချလေရှိတဲ့အတွက်လည်းတော်တော်များများကဈေးဝယ်ချဖို့ဆိုင်းပြင်းနေကြတဲ့အချိန်အခါဖြစ်ပါတယ်။
ဒါနဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်သူမှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့စွပ်စွဲခံထားတဲ့ရုရှားစစ်တောက်လိုင်းအဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တံခတ်ရေးယူခံထားသူတူလည်းဖြစ်တဲ့အီကွဲကော်ရိုပေါ်ပါမနေ့တုန်းကပဲအချိန်တော်ကြာနတ်တာရှီယောဂါခန်းစားခဲ့ရပြီးတည်ဆုံသွားတဲ့အကြောင်းရုရှားကောက်ပွဲဝန်ကြီးဌာနကဒီနေ့ပဲတီးပြလိုက်တာပါရုရှားနိုင်ငံမှာကိစ္စယောဂါကိုနတ်တရှိယောဂါဇူးတစ်ခုဖြစ်နေလဲမကြာခဏရည်ညွှန်းပြောလို့ရှိပါတယ်ဒီဆုံးချိန်မှာစစ်တောက်လိုင်းအကြီးကအသက်62နှစ်ရှိနေပါပြီ GRU ရုရှားစစ်တောက်လိုင်းအဖွဲ့ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်ကတစ်ဆင့်ဖောက်ထွင်းတိုက်ခိုက်ခဲ့မှုမှာတာဝန်ရှိတဲ့အဖွဲ့အစည်းဖြစ်အမေရိကန်နဲ့မဟာမိတ်တွေဆွဆွဲထားကြတာပါပြီးခဲ့တဲ့မတ်လတဲ့ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရောင်းသူကိုအာယုံကျော်ထိခိုက်စေတဲ့စစ်တပ်နဲ့တိုက်ခိုက်မှုနဲ့ကမ္ဘာအားကစားပွဲတွေမှာတားမြစ်ဆေးမသုံးမှုကျိုးဝှက်မှုတွေမှာအနောက်ရှက်ပြီးခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်နေလဲဆွဆွဲခံထားရပါတယ်ရုရှားဆိုတဲ့တာဝန်ရှိသူတွေကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားပြီးအနောက်နိုင်ငံတွေကရုရှားအပေါ်တိုက်ခိုက်ချဖို့ကြိုးပမ်းတဲ့လုပ်ရည်တွေဖြစ်နေလဲတုံ့ပြန်ပြောဆိုထားပါတယ်
ဆေးရန်ဆောင်နေကြတဲ့တောင်နှင်းမြောက်ကိုရီးယားနိုင်ငံသားမှာဒီပြန်လည်တင်းမြက်လာနေတဲ့လက္ခဏာအဖြစ်နဲ့နိုင်ငံသားကစစ်မဲ့ဇုံကိုဆက်ထားတဲ့လမ်းကိုဖွင့်လှစ်လိုက်ပြီလို့တောင်ကိုရီးယားကပြောပါရယ်ဒီလမ်းဖွင့်နိုင်ဖို့အောက်တိုဘာလတွေကနှစ်ဖက်လုံးဆောက်လုပ်ခဲ့ကြတာလို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့ပြောကြားပါရယ်1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းမှာတေဆုံးသူတွေကိုနှစ်နိုင်ငံပူးတွဲလုပ်မဲ့ပြန်လည်ရှာဖွေလုပ်ငန်းတွေအတွက်ဒီလမ်းကိုအသုံးပြုမှာဖြစ်ပါတယ်။ပေ40အကျယ်ပေ1000နီးပါးရှိတဲ့လမ်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းတို့ပျုံယမ်းမြို့တော်မှာစက်တင်ဘာကတွေ့ဆုံခဲ့စဉ်မှာသဘောတူခဲ့ကြတဲ့ပြန်လည်ပေါင်းစည်းရေးလုပ်ငန်းတွေကပထမအဆင့်တစ်ခုဖြစ်ပါတယ်။
ထိုင်ဝမ်ကျွန်းမှာစနေနေ့ကျင်းပမဲ့တက်တန်ဝဲဒေသနာရွေးကောက်ပွဲဟာတရုတ်စိုးရနဲ့မသိမမြတ်ဖြစ်နေတဲ့အာဏာရနိုင်ငံရေးပါတီပေါ်ထောက်ခံမှုစမ်းသပ်မှုဖြစ်လာနိုင်တယ်လို့2020သမရရွေးကောက်ပွဲပေါ်မှာလည်းရဲခက်မဲ့အလားအလာရှိနေပါတယ်။ရွေးကောက်ပွဲအတွင်းလွှတ်တော်မှာအထက်ကနေရနှစ်နေရသုံးနေရလောက်ဆွန့်ရှုံနေတဲ့အတွက်အာဏာရပါတီရဲ့ဩဇာထိခိုက်နိုင်ပေမဲ့ရှုံးနေတဲ့အခြေအနေမျိုးထိရောက်မှာဖြစ်နိုင်တယ်လို့သမရဆိုင်ဝမ်စိုးရအနေနဲ့နောက်တစ်လေးနှစ်တက်တန်ကိုထိန်းထားနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။သမရရဲ့မဲဆွယ်စည်းဝေးအဖွဲ့ဝင်တွေကတော့အများပြည်သူနဲ့သက်ဆိုင်တဲ့အခြေခံ န်စာအုပ်နဲ့ပြည်ရင်းစီးပွားရေးတိုးတက်အောင်လုပ်နိုင်တဲ့အပေါ်ကဲဖြတ်ပြီးထိုင်ဝမ်လူလူဟာခေါင်းဆောင်တွေကိုရွေးချယ်လို့ရှိတယ်လို့ပြောနေကြပါတယ်။နိုင်ငံရေးအယူဆတွေကိုရှေ့တန်းမတင်မဲ့စီးပွားရေးနဲ့ဖွံ့ဖြိုးမှုတွေကိုဦးစားပေးတဲ့ခေါင်းဆောင်မျိုးတွေကိုမဲဆန္ဒရှင်တွေကပုံမလူလာကြတယ်လို့လည်းပြောဆိုထားကြတာပါ။စနေနေ့ချင်းပါမဲ့ဒေသနာရွေးကောက်ပွဲတွေမှာတော့အခြေခံအကြဆုံးအဆင့်နေရာတွေအများစုပါဝင်တဲ့နေရာပေါင်း11,000ကျော်အတွက်ကိုယ်စားလှယ်စုစုပေါင်း21,000ကျော်ပါဝင်ရှင်ပြန်ရမှာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ပိုင်းကမူလာရန်ကျောင်းတစ်ခုအပြင်ဘက်မှာကလင်းငယ်တွေစုဝေးနေတဲ့နေရာကိုကားတစီးအတင်းဝင်တိုက်ခဲလို့9ယောက်သေဆုံးပြီးတော့18ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါတယ်။လျောင်နင်းပြည်နယ်တဲကဟူလူဒေါကန်ယိုရမ်မြို့မှာကားတိုက်မှုနေ့လယ်ပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတော့ယာဉ်မောင်းကိုဖမ်းဆီးထားတယ်လို့ CCTV ရုပ်တံသတင်းကပြောပါတယ်။ကျောင်းရှိမှာလမ်းဖြတ်ကူးနေတဲ့ကလေးတွေကိုအယောင်ရိပ်ရင်ကားတစီးကမောင်းနေတဲ့လမ်းကနေကလေးတွေရှိရဘက်လမ်းပြောင်းပြီးတော့ဝင်တိုက်ခဲ့တဲ့အဖြစ်အပျက်ကိုရုပ်သံပေါ်မှာပုံဖော်ပြသခဲ့ပါတယ်။ကလေးတွေကိုအဲ့ဒီရှင်မောင်းဘာကြောင့်ဝင်တိုက်တယ်လဲဆိုတာရှင်းရှင်းမသိရပါဘူး။တရုတ်နိုင်ငံမှာအခုလိုမျိုးဒီလူအုပ်ထဲကိုကားနဲ့ဝင်တိုက်တာအခုနောက်ပိုင်းမကြာခဏဖြစ်နေပါတယ်။ပြီးခဲ့တဲ့လကလည်းနိုင်ငံအရှေ့ပိုင်းနင်ဘိုမြို့မှာဓာတ်ကင်ထားသူတယောက်ကလူအုပ်ထဲကိုကားနဲ့အတင်းဝင်တိုက်လို့2ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရသွားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့အမဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VUE မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.vuenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းတော်တစ်ပုဒ်နဲ့စကြပါတယ်။ဒီနေ့ကြာရောက်တဲ့ Thanksgiving ကျေးဇူးတော်နေ့အခမ်းအနားကို American ပြည်တော်စုတဝန်းလုံးမှာဆင်နွှဲနေကြပါတယ်။ရိုးရအစင်လာအရာအမေရိကန်မိသားစုအများစုဟာကျေးဇူးတော်နေ့အားလည်းရမှာပျော်ရွှင်စွာစုဝေးစားတောက်ချရင်ကျေးဇူးတင်ထိုက်သူတွေရဲ့ကျေးဇူးကိုချီးမွမ်းကြတော့ပါ။ထိုင်မဲ့ထောင်နဲ့ချီတဲ့အမေရိကန်မိသားစုတွေဟာအမေရိကန်ကျေးဇူးတော်နေ့ရိုးရအစားတောက်တွေဝယ်ဖို့မတက်နိုင်ကြပါဘူး။မီရှိဂန်ပြည်နယ်ဒက်ထရိုက်မြို့က MD Foundation ပရိဒတ်အတင်းကတော့ထိုးတဲ့တဲ့မိသားစုတွေအတွက်ကျက်စင်ဟင်းဒီဟင်းရွက်နဲ့အသီးနှံတွေကိုနှစ်စင်ဖြန့်ဝေပေးနေပါတယ်။ VUE တင်တော့ FTAP ပေါ်ကဒရင်ပြဖို့ထားတာကိုတော့ဒေါက်ခင်စိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အေဂျင်နာတဲ့ဒီထရိုက်မြို့ရဲ့မနက်ခင်းမှာဖူဝတ်ဇာဘန်နဲ့သူ့ရဲ့သား14နှစ်အရွယ်မိုဟာမက်တူဟာချွတ်တဲ့တဲ့မိသားစုတွေအတွက်အစားအသောက်တွေလိုက်လံဝေငှပေးနေပါတယ်။သူတို့မိသားစုလုံးဟာလွန်ခဲ့တဲ့9နှစ်ကတည်းကကျေးဇူးတော်နေ့တိုင်းအစားအသောက်တွေအခုလိုပဲလိုက်လံဖြန့်ဝေပေးနေတာဖြစ်တယ်လို့ဖူဝတ်ဇာဘန်ကပြောပါတယ်
။ This is not all for Muslims. This is for anyone.
ဒီစားတောက်တွေအလုံးဟာမွတ်စလင်တွေအတွက်ပဲမဟုတ်ပါဘူး။ချိုးတက်တဲ့လူတိုင်းအတွက်ဝေပေးနေတာပါ။အခုညီလိုတဲ့လူတွေရဲ့နေရက်လေးစာရလို့ရှိရင်ဘယ်နေရာမှာပဲဖြစ်ဖြစ်အရောက်ပို့ပေးတာပါပဲ
။ Food Zaban နဲ့တခြားစီရင်ဝန်ထမ်း200လောက်ကအစားအသောက်အထုပ်ပေါင်း1200ကျော်ပြင်ဆင်ထုတ်ပို့ပြီးတော့ Detroit မြို့ပတ်ဝန်းကျင်ကရက်ွက်တွေကိုအရောက်ပို့ပေးနေတာဖြစ်ပါတယ်။ Mr. Zaban ကသူကုသိုလ်ကောင်းမှုတွေလုပ်နေတာဟာသူတာဝန်ကျေတယ်လို့ခံစားရုံတင်မကပါဘူးတဲ့သူရဲ့ကလေးတွေအတွက်နမူနာကောင်းပြဖို့အခွင့်အမ်းတစ်ခုလည်းဖြစ်ပါတယ်လို့ဆိုပါတယ
် Honestly I want them to learn that to see that there's people that are less fortunate than we are
ယူသားစွာပြောရမယ်ဆိုရင်ကျွန်တော်တို့ထက်ကန်ဆိုးတဲ့လူတွေရှိကြတယ်ကျွန်တော်တို့ကချုပ်တဲ့လူတွေကိုဖိမကူညီနိုင်တဲ့အတွက်ကန်ကုန်းကြတယ်ဆောက်ဖြစ်ကလေးတွေကိုနှီးပြလမ်းပြလှုပ်ပေးနေတာဖြစ်ပါတယ်အခြေခံအားဖြင့်တော့အစ္စလမ်ဘာသာရဲ့အဆုံးအမတွေပါပဲဘာသာတိုင်းလည်းဒီလိုပဲတင် जा ပေးနေတယ်လို့ကျွန်တော်ယူဆပါတယ်
။ကျေးဇူးတော်နေ့အစားအသောက်တွေဝေငှပေးတဲ့စေတနာရှင်လုပ်ငန်းကိုဦးစီးတဲ့ Amity Prahita Foundation ကိုထူထောင်သူ Ahmed El Zayat ကတော
့ We're distributing over 1200 turkeys to local organizations.
Detroit မြို့ကန်တချို့နဲ့ Dearborn နဲ့ Dearborn Heights မြို့ကဗလီတွေနဲ့လူမှုအဖွဲ့အစည်းတွေအတွက်ကျက်စင်ကောင်းကြီး1900ကျော်ဖြန့်ဝေပေးနေပါတယ်။
ကျေးဇူးတော်နေ့အစားအသောက်တွေဝေငှပေးတဲ့စေတနာရှင်လုပ်ငန်းကိုလွန်ခဲ့တဲ့9နှစ်ကစတင်ခဲ့တာလို့ Ahmed El Zayat ကရှင်းပြပါတယ
်။ No matter what your religious basis or your beliefs are, I think we are all here as Americans.
ဘာသာပဲကိုယ်ကိုယ်ဘာဝဲယုံကြည်ယုံကြည်ကျွန်တော်တို့အားလုံးဟာအမေရိကန်တွေ၊အာရဗ်နယ်ပါ၊အမေရိကန်တွေ၊အာဖရိကနယ်ပါ၊အမေရိကန်တွေပါပဲ။ဘယ်လူမျိုးပဲဖြစ်ဖြစ်လူမှုအတိုင်းဝိုင်းတစ်ခုအနေနဲ့စီစီလုံးလုံးကုသိုလ်လုပ်ကြတဲ့သဘောပါပဲ။
မီရှိဂန်ပြည်နယ်ကဒီယာဘွန်မြို့မှာအာရဗ်နယ်ပွားအမေရိကန်တွေထောင်တောင်းချီအခြေချနေထိုင်တာကြောင့်အမေရိကန်ရဲ့မွတ်စလင်မျိုးတော်လို့ဒေသခံတွေကနာမည်ပေးထားပါတယ်။ချွတ်တဲ့သူတွေကိုစာနာစိတ်နဲ့ဖေးမတဲ့အယ်ဇာယက်ရဲ့ပရဟိတအလုပ်ကိုဒီယာဘွန်မြို့ကမွတ်စလင်တွေကလည်းသဘောကျပြီးဝိုင်းကူညီကြပါတယ်တဲ့
။ Me as a Muslim American I'm very thankful for what God has given me and what this country has given me.
ကျွန်တော်အမေရိကန်မွတ်စလင်တယောက်အနေနဲ့ဘုရားသခင်ကချီးမြှောက်ထားတာတွေနဲ့ဒီအမေရိကန်နိုင်ငံကကူညီပေးထားတာတွေအတွက်သိကျေးဇူးတင်ပါတယ်။ဒါကြောင့်ကိုယ်အတိုင်းဝိုင်းအတွက်တနိုင်တဲ့နီလာနဲ့ပြန်ပေးဆက်ချင်တာပါ။မွတ်စလင်တွေအတွက်တည်းမဟုတ်ပါဘူး။မွတ်စလင်မဟုတ်တဲ့လူတွေကိုလည်းကူညီနေပါပဲ
။ဒီလိုစိတ်ဓာတ်မျိုးနဲ့အမေရိကန်နိုင်ငံသားတိုင်းဟာကျေးဇူးတော်ကိုချီးမွမ်းနေကြတဲ့နေကောင်းနေမြတ်ဖြစ်ကြောင်းပါရှင်
။ဒေါက်ခင်ဆိုးဝင်းပြောပြသွားတာဖြစ်ပါတယ်။အခုတခါတော့တရုတ်မြန်မာနိုင်ငံနယ်စပ်ကုန်သွယ်ရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဒီအပိုင်းတွေအတွက်မှာမြန်မာနိုင်ငံဘက်ကနေတွားရောက်တဲ့ကုန်တင်ကားတွေကိုတရုတ်နိုင်ငံဘက်ကစစ်ဆေးတင်းကျပ်နေတာကြောင့်မူဆယ်မြို့မှာရင်ကျောပိတ်ဆို့တာတွေဖြစ်ပေါ်နေပြီးတော့နယ်စပ်ကုန်သွယ်ရေးကိုပါထိခိုက်လာနေပါတယ်။ဒါပြင်ရေမတော်တဆထိခိုက်တာတွေခက်ရန်ဖြစ်ပေါ်တာတွေလည်းမကြခဏရှိနေပါတယ်။ဒီသတင်းကိုတော့ဗီမြန်မာဘက်ရဲ့သတင်းတော့ကုမိုးစောကတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မူဆယ်ဘက်ကနေတရုတ်နိုင်ငံဘက်ကိုအရင်ကတရက်ကိုကုန်တင်ကားအစီး200လောက်ဝင်ရောက်နေရကအခုလိုစစ်စေးရေးတင်းကျပ်လိုက်တဲ့အတွက်ကောင်းဝင်ရောက်နိုင်တာရော့ကျလာပြီးမူဆယ်ဘက်မှာရင်ကျောပိတ်ဆို့တာတွေဖြစ်လာတာပါမူဆယ်မြို့မှာရင်ကျောပိတ်ဆို့နေတဲ့အခြေအနေကိုမြို့ကန်ကုန်တယ်တယောက်ကအခုလိုပြောပါတယ
်တရုတ်ဘက်ကနေပြီးတော့အဝေထွက်ကတအားပင်းလာတယ်ဆိုတော့ဒါအပြင်လည်းဆိုတော့ကားတစ်စီးဝင်မှုအတွက်ကိုကွ15မိနစ်လောက်ကြာတယ်ကွာလေကတော့ဆိုရင်တော့ကားတစ်စီးဝင်မှုတော့5မိနစ်လောက်ပဲကြာတယ်ဟာအခုဆိုရင်15မိနစ်လောက်ကြာတော့တနေ့ကို50လောက်ပဲအထင်ကြီးရောက်တယ်ကွ။အဲဒီတော့ကိုကျွန်တော်အပြင်မှာကားတွေကဖိတ်ပေါ်တာ
။ဘရင်ကတရုတ်နိုင်ငံဘက်ကမြန်မာရင်မောင်းတွေရဲ့နယ်စပ်ဖြတ်ကျော်ခွင့်လက်မှတ်ကိုအဓိကစစ်ဆေးပြီးအခုအခါမှာနိုင်ငံသားစစ်စီရေးကကျန်းမာရေးစာအုပ်စာရတွေကိုပါစီစစ်လာတယ်လို့ကုန်တင်ရင်တွေကိုပါတင်းတင်းကြပ်ကြပ်စစ်ဆေးလာတာဖြစ်ပါတယ်။ဒီလိုစစ်ဆေးတာကြောင့်အဝင်ကားတွေနှဲသွားပြီးမူဆယ်မျိုးနဲ့105မိုင်အကြားမှာသာမကမြို့ရှောင်လန်းနဲ့မူဆယ်မျိုးတွင်းမှာပါကားတွေပိတ်ဆို့ကုန်တယ်လို့မူဆယ်မျိုးကံတွေကပြောပါတယ်မူဆယ်မျိုးကဂူနာလူမှုရေးအသင်းကဦးတောင်းထွန်းကလမ်းပိတ်ဆို့တာကြောင့်ဖြစ်ပေါ်လာတဲ့ထိခိုက်မှုအခြေအနေကိုအခုလိုပြောပါတယ်
။လမ်းပေါ်မှာကားတွေကသတိနဲ့စီးကကြော်တက်ကြရင်းနဲ့အခုလမ်းတွေကပိတ်ဆိုပြဿနာတက်နေတာဗျာ။လမ်းပိတ်ဆို့မှုကြောင့်ဖြစ်တဲ့ပြဿနာတွေကတော့အများကြီးကလမ်းမှာထိခိုက်မှုဖြစ်ကြတယ်။မနေ့ကလည်းလမ်းမှာကျင်းတိုက်မှုဖြစ်တယ်အဲနောက်ဟိုတနေ့ကလည်းဟိုမော်တော်ဘီကေရေသိမ်းနဲ့နေပြီးတော့ဒီကာသမားနဲ့ပြဿနာတက်ကြတယ်ဒါတွေကလမ်းပိတ်ဆို့မှုကြောင့်ဖြစ်တဲ့ဟိုပြဿနာတွေပေါ့နော်မကြတော့ပိတ်ကြတယ်ပိတ်ကြတာကတော့ဒီအားရတော့ရှိသွားပြီဗျာဘာလို့လဲဆိုတော့ဒီခြေကောင်းမှာခြေကောင်းပေါ့ကတရုတ်ကနေစစ်တက်လိုက်တဲ့အတွက်လမ်းတွေကပို့ပြီးတော့ပိတ်သွားတာ
ရင်မတော်တဆထိကြိုက်တာကြောင့်အမျိုးသမီးတဦးကိုလာရှိုးစေးရုံကိုပို့ဆောင်ခဲ့ရတယ်လို့ရင်ထင်းရဲနဲ့ကားသမားခက်ရန်ဖြစ်ပွားမှုကြောင့်ရင်ထင်းရဲကိုမူဆယ်စေးရုံမှာကုသထားပြီးကားသမားကိုနန်းခမ်းစေးရုံကိုပို့ဆောင်ခဲ့ကြောင်းပြောပါတယ်။မူဆယ်မျိုးကကုံတယ်ကတော့ဒီလိုလမ်းပိတ်ဆို့တာကြောင့်ထိကြိုက်ရတဲ့အခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီဘက်မှာတော့ကိုတော်တွေမှာတော့ခက်ခဲတဲ့ဖြစ်ကုန်တော့ပါဘူး။ကားတွေကမဝင်နိုင်တဲ့အတွက်ကိုကျွန်တော်တို့မှာကိုတော်တွေမှာပြည့်ရှံပြီးတော့ကောင်းမထွက်နိုင်ဖြစ်သွားတယ်နောက်ပြီးတော့ကုန်တယ်တွေတော့လည်းသူတို့လူချင်းတဲ့ပြည်စီမရနိုင်တော့ဘူးလေ။နောက်ပြီးတော့ကားကားတွေအကုန်လုံးတက်လာပြီ။မကူလုံးအောင်ဆိုရင်မန္တလေးကိုကားကားကအနည်းဆုံးမှရှိမှာကို5သိန်းခွဲ6သိန်းပေါ့နော်မန္တလေးကို။အခုဆိုရင်17သိန်းကားကမန္တလေးကိုအနည်းဆုံးယူတော့မှကျွန်တော်တို့5သိန်းနဲ့7သိန်းရောက်ဖြစ်နေပြီပေါ့
။အခုလိုတရုတ်နိုင်ငံဘက်ကစစ်ဆေးမှုတွေတင်းကျပ်လာတာကတော့မြန်မာပြည်ဘက်ကတင်ပို့တဲ့စံပြောင်းတဲ့တကြားစတဲ့လေယာထွက်ကုန်တွေကိုတရုတ်နိုင်ငံဘက်ကတင်သွင်းခွင့်ကန့်တတ်ထားတာကြောင့်ဖြစ်ကြောင်းနဲ့ဒီခက်ခဲတွေကိုပြည်လည်ဖို့ဆိုရင်တရုတ်နဲ့မြန်မာအစိုးရအကြားပြည်လည်အောင်ညှိနှိုင်းသင့်ကြောင်းသုံးသပ်တာတွေရှိနေပါတယ်။စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတော့မူဆယ်နယ်စပ်ကုန်သွယ်ရေးပမာဏဟာအရင်နှစ်လက်ရှိကာလနဲ့နှိုင်းစာရင်ဒေါ်လာတန်130လောက်ရောကျနေကြောင်းဖော်ပြထားပါတယ်။
ပြည်ထောင်စုနောက်ကုမှုသောရန်ကုန်မြို့ကနယ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲသတင်းကိုပြောပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်ဖြစ်နေသလိုစစ်ပွဲဒုက္ခတဲ့စခန်းကမိဖွားပြီးသားအမျိုးသမီးတူနဲ့မွေးကင်းစားကလေးငယ်တူပါဝင်လူ9ဦးကိုစစ်တပ်ကဖမ်းဆီးတဲ့ဖြစ်ရပ်တစ်ခုလည်းရှိပါတယ်။တမတော်ကဗိုလ်ကြီးစစ်အရာရှိတူကိုလည်း TNLA တအောင်ပလောင်တပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါစစ်မီပူနီစဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နိုဝင်ဘာ23ရက်နေ့က TNLA တမ်းပလောင်တပ်ဖွဲ့နဲ့မြမတမတော် RCS တောင်ပိုင်းရှမ်းပြည်တမတော်နဲ့ TNLA တို့နံမသူကြောင့်မဲမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိပူမှုဆိုင်ကျော်ကပြောပါတယ
်။မိကြတဲ့တိုက်ပွဲဖြစ်တဲ့ဖြစ်တာကနေနေရာရှိတယ်။တနေရာကကျွန်တော်အနံသူမြို့နယ်အလုပ်လေးရာနီးမှာဖြစ်တယ်။နောက်တနေရာကတမမြို့နယ်မင်းကောင်းမြို့နယ်ခွဲချုံဟောင်းအနီးမှာမိကဒီကျွန်မရဲ့မှာဖြစ်တာတော့ဒုံဖွဲ့ဆုံးပြီးအဲဒီအဲဒီတနေ့
ပြီးကြတဲ့အင်္ဂါနေ့ကကိုခံမြို့နယ်မပန်ကြီးရွာနယ်နှစ်ဟူးကြီးရွာကာလာပေါ်မှာတီအန်နယ်လေးစစ်စေးရေးဖွဲ့ကနေတမတော်ရာရှိသူဘူးလက်နက်နဲ့သူဖမ်းဆီးရမိပြီလက်ရှိစစ်စင်းနေစဲလို့ပုံမှုသားအကျော်ကပြောပါတယ်မြေမာလာရေးပေါ်မှာအမေတုံးနိုင်ရင်ချင်းမှာဒီပန်ပန်ကြီးရွာနေမှာကလမ်မဟုတ်မှာမပန်ရွာကြပါအဲ့ဒါကာလာမဟုတ်မှာမင်းတို့ရေကြီးကိုရတနာစစ်စေးတဲ့ချိန်ကြတော့အဲ့မှာ
ကျွန်တော်အမီလက်မှတ်အပလေးရဲ့ဒီစတူပလေးရဲ့လက်ပါဖန်စီသိသိတာကျန်ဒီအမီရဲ့မှာဒီလိုစီစီမျိုးမျိုးရှင်ကျွန်တော်တော်ရင်အချုပ်တမှာချက်ပြီးတော့ရှိတယ်ကျွန်တော်အခန်းကြီးရမယ်စီတူပါမယ်ကျွန်တော်ပြန်ပြီးတော့ရှိတယ်တမရော်ရရှိသူကိုတီအန်နယ်လီကဖန်စီလိုက်တဲ့တရက်ထဲမှာပဲကိုခိုင်မျိုးနဲ့ပန်ကူကြီးရအောင်စုပန်ကူသောကတဲ့စကန်ကမိဖွားပြီးစမျိုးမျိုးနဲ့ကျက်သားကလေးငယ်ပါဝင်လူင
ตัวตัดขาแม่มาเป็นคุณรู้ใช่ไหมชงขาไม่ร้องมาเลยน้าอยากเนี่ยน้ารู้จิมาเลยบ้าละตัวเจ้าเนี่ยลำไม่เยอะแค่เนี่ยตัวนี้คือเนี่ยขอตัวเลยไม่รู้ตัวเนี่ยน้ารู้ดึงใจอะไรก็โอ้ยยังไงก็ไปเดียวตัวชุดตัดเดียวตัวพันตัวเลยลูกเดียวเลยตัวอะไรไม่ถึงก้าวหนึ่งมาบอกไอ้ยังไงเนี่ยไม่รู้จะมีเวลาพันตัวเลยซีนเนี่ยว่าซีนจะรอตัวเองนี่นะจีนจีบีรอตัวเองมาเลยลายเนี่ยตัว
อันนี้สิบีโต้ขัดใจรู้กูการชี้ใส่พิวาธนาชกุขอสังวาบีกูเชื่อที่ทันใดนั้นเสบลูกูเต็งองค์กับพิวาเลยสิลูกพันสิมูลาพัฒน์ลูกตั้มรอบแก่กระเด็นทุกอย่างมาตัวยาดีว่ากูตั้มรอบยาชีดูกูพันสิขารันเนี่ยยาดารีพันขยันระหาซาซามูมิชิบุลูตีอันนี้เป็นใจยาชีปูมูตายจอกับพิวาเลย
ชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ยามาสิเดชั่วโมงไม่ใช่หรอกที่จะพันที่ได้มันพันอย่างนี้ย
အားရှင်များရှင်လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုပြည်မိတ်ဆရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်ွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကောက်ွယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဆုံးနံပါတ်1-232-3255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါရရှင
်။ဟောဆင်းနေဒီနေ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါမယ်ခင်ဗျာ။ VOA ကနေခြားတော်ရင်းနေညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတစ်ခါတော့မတန်ဆန်းကလေးတွေပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်နေတဲ့ပရာဟိတအဖွဲ့တစ်ခုအကြောင်းကိုပြောပြကြပါမယ်။ American ပြည်ထောင်စု Houston မြို့အခြေဆိုင်ပရာဟိတအဖွဲ့တစ်ဖွဲ့ဟာပါကစ္စတန်ကမတန်ဆန်းကလေးတွေရဲ့ပေါ်ကပြန်လည်ထူထောင်နိုင်ရေးအတွက်သူတို့ကို American နိုင်ငံကိုခေါ်လာပြီးတော့ခွဲစိတ်ထူးကူတွေကျောင်းဆရာဝန်တွေနဲ့ဆေးကုသပေးဖို့အကူအညီလှုပ်ဆောင်နေပါတယ်။ဗီရီသတင်းနောက်နတ်ဒီမီယာကော့စ်ပါကစ္စတန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အာဇီဖာရာရှိဒ်ဟာအသက်၈နှစ်အရွယ်တုန်းကပါကစ္စတန်ကနေအိမ်မှာဓာတ်လိုက်ပြီးမျက်နှာနဲ့ကိုလက်အင်ကချိုးရင်းခဲ့ရပါတယ်။အခုလိုတရားဝါဒဏ်ရာကြောင့်အိမ်ပြန်မထွက်နိုင်ပဲသူ့အသက်ရှင်တန်ရေးအတွက်မိသားစုကရုန်းကန်ခဲ့ရတယ်လို့ဖာကင်ဂျဘာကပြောပါတယ
်ဇခမကိုဆာဖ်က
ဝီအာဆောလ်စ်ယူစ်တူကလီးန်ဟာဝူးန်းစ်အန်ဂီဗ်ဟာအင်ဂျက်ရှင်း
ကျွန်တော်တို့မိဘတွေကပဲသူ့ဒဏ်ရာကိုဆေးကြောပေးဆေးထိုးပေးလုပ်ရပါတယ်သူလိုရမှန်တဲ့ကျွန်တော်တို့ကလုပ်ပေးခဲ့တာမဟုတ်အခုထိအသက်ရှင်နေတာပါ
ဟျူစတန်မြို့အခြေဆိုင် House of Charity ပရာဟိတအဖွဲ့ဟာမတန်ဆွမ်းတဲ့အဇီဖာကိုဆေးကုသပေးဖို့နဲ့ပြန်လည်ထူထောင်ရေးတွေအတွက်ပါကစ္စတန်လာဟောမြို့ရှာလာမာဆေးရုံအကူအညီနဲ့အမေရိကန်ပြည်ထောင်စုကိုခေါ်လာပါတယ်သူကိုအခမဲ့ဆေးကုသမှုတွေလုပ်ပေးသွားမယ်လို့ပရာဟိတဒရိုက်တာ Hashmat Effendi ga pyo bare.
Aur basically hum ye karte hain ki medical missions
and surgeries that are not possible on the spot because sometimes multiple procedures.
Tomorrow phwe ka yebon ya a phin no naingan ja ma klei dui ko akha me sikku pe bare. Khwe sik ku ta mu ka lo lone a sin sin lo at da chaung akhin phit de niya ma lo ma pe nai ma au. Da chaung tu ko American kho la da ba.
Aziva lo be Pakistan ga ko khan na long jwan ma tan ma swan phit tu tia jaw ko House of Charity အဖွဲ့က American ကိုခေါ်ပြီးစေကူတာပေးတာခြေထုလက်ထုလည်းတက်ပေးပါတယ်။ကုန်ကြဆေးတွေအတွက်ပရာဟိတအဖွဲ့ကထုတ်ပေးပေမဲ့အများသောအဖြစ်ဆေးရုံတွေကအခမဲ့ကူညီပေးလို့ရှိတယ်လို့ FND ကပြောပါတယ်။ Andrew Martinez ဟာ Houston မြို့ကခြေထုလက်ထုပညာရှင်တဦးဖြစ်ပြီးပရာဟိတအဖွဲ့ကခေါ်လာတဲ့ပါကစ္စတန်ကလေးငယ်တွေကိုကူညီနေသူဖြစ်ပါတယ
်။ Since I've been working with them for so many years with the House of Charity I've been to weddings and
House of Charity အဖွဲ့နဲ့လက်တွဲလှုပ်လာတာနှစ်တော်ကြာပါပြီ။ပါကစ္စတန်ကြီးရဲ့မင်္ဂလာအခမ်းအနားတွေကိုလည်းကျွန်တော်ရောလှုပ်ဖို့ကံမဲ့တွေပါတွားတက်ဖူးပါတယ်။သူတို့ရဲ့ရိုးရာအစားအသောက်တွေကိုရောယဉ်ကျေးမှုကိုပါတည်ခွင့်ရခဲ့ပါတယ်
။စေကူတာပေးမဲ့ကလေးတွေကိုမကြာခဏဆိုသလိုပရာဟိတအဖွဲ့ရုံးမှာတည်ခိုစေပြီးရိုးပန်းစိတ်ပန်းဆိုင်ရာထူထောင်ရေးတွေအတွက်စေတနာဝန်ထမ်းတွေနဲ့ဝန်ထမ်းတချို့ကသူတို့နဲ့လာနေပေးပါတယ်။ကင်ဆာရောဂါနဲ့အသက်ရှင်နေရသူအဖန်ဒီကတော့ဘဝမှာကလေးတွေကိုကူညီခြင်းတယ်လို့ဆိုပါတယ
်ဇင်ဒဂီရဲ့ရေမေရီ
This is my life I don't think I could survive without this work
ဒါကကျမဘဝပဲလေဒါကိုမှမလုပ်ဘူးဆိုရင်ကျမအသက်ဆက်ရှင်နေမှာမဟုတ်ပါဘူ
းအမေရိကန်မှာဆေးဝါးကုသမှုခံယူပြီးရင်တော့ကလေးငယ်တွေဟာအနာဂတ်မှာတက်တောင့်တသာရှိမဲ့အခြေအနေတွေနဲ့ပါကစ္စတန်နိုင်ငံကိုပြန်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြသွားတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကနေဂျာသရီနေညနေခင်းစီစဉ်တွေကို line to media 79 95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ခုထုတ်လွှင့်ပေးနေတဲ့ video season ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00 နာရီကနေ9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 Juru နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာကိုယ်တော်ကြံရှိနေတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်တက်ချင်ညာပြီးမှဖြစ်ပါတယ
်။ American DIS နဲ့ပတ်သက်လို့သမ္မတတော်နဲ့ထရန်နဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်။ရွှေပြောင်းဝင်ရောက်သူတွေ American မှာကိုလုံဝင်းရှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချတဲ့တရားသူကြီးတူကိုသမ္မတထရန်ကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ဘောမားရဲ့တရားသူကြီးဖြစ်တုံ့နှုံပြောဆိုတဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကခပ်ပြက်ပြက်တုံ့ပြန်လိုက်တာပါ။ချက်ချင်းပြန်လဲတုံ့ပြန်လေးရှိရတဲ့သမ္မတထရန်ကလည်းသူ့မှတ်ချက်နဲ့ပတ်သက်လို့ပြန်လဲခြေပါပြောဆိုခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုပို့ထားတဲ့တပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးလုပ်ငန်းတွေလုပ်နိုင်မှုသမ္မတထရန်ဆိုရကလုပ်ခွင့်ပေးထားတဲ့အပြင်လိုရရင်လက်နက်ကိုပါအသုံးပြုဝင်ပေးထားပါတယ်။တိုက်ပြီးတော့တင်းတင်းကြပ်ကြပ်မှတ်ထားတဲ့တပ်ဖွဲ့ဝင်တွေလိုက်နာမယ့်စီကမ်းမင်းကိုတော့သမ္မတစာအင်ပီရိုအရာရှိချုပ်ဂျွန်ကယ်ရီကလက်မှတ်ရေးထိုးပေးပို့ခဲ့တာဖြစ်တဲ့ကြောင့်လဲကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမနေ့တုန်းကပဲအတည်ပြုပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာလူများပြားခီးသွွားလို့ရှိတဲ့ကျေးဇူးတော်နေအားလိုက်ရဲ့ကာလအတွင်းဒီနေ့မှာတော့ခီးသွွားရေထွက်ဟာအရင်နှစ်ကတည်းက900ရင်းလို့ပုံများမယ်လို့ Triple A မတော်ကားလမ်းခီးဝင်ဆောင်မှုအသင်းကခန့်မှန်းထားပါတယ်။လမ်းတွေကားဂိတ်တွေပူလာရုံနဲ့မှခီးသွွားသူတွေနဲ့ပြည့်နေပြီးဒီသတင်းပတ်ဗုဒ္ဓဦးနေနဲ့စနေ့အတွင်းမှာအမေရိကန်နိုင်ငံသား54တန်းကျော်ကအနည်းဆုံးအိမ်နဲ့မိုင်90အကွာအတွင်းခီးသွွားကြလိမ့်မယ်လို့လည်းခန့်မှန်းထားတာပါ။အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်တုန်းကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာကျောင်းဝင်နောက်ဆက်ခဲ့တယ်လို့စွပ်စွဲခံထားတဲ့ရုရှားစစ်တောက်လိုင်းအဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့ပေါ်မှာတည်ဆုံသွားပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တံခါးရေးယူထားခံထားသူလည်းဖြစ်တဲ့ Eco Barack Popper မနေ့တုန်းကပဲတည်ဆုံသွားတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လည်းဦးကြီးညာခဲ့ပါတာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်တင်ကြီးတိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးကျိုးဖြစ်ပါတယ်။VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိ line to media 79 95တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဇန်နိုင်ပ
This program has come to you from the Voice of America, Washington. From Washington.